ရခိုင်ပြည်နယ်မြောက်ပိုင်းပုံနှချုံမြို့နယ်မှာမနေ့ညနေပိုင်းကပြစ်ခတ်တံတွေကြားရပြီးတဲ့နောက်မှာဒေသခံ10ဦးထက်မနည်းဖမ်းဆီးခံရတာရှိတယ်လို့ဒေသခံတွေကပြောပါတယ်။လောလောဆယ်မှာပုံနှချုံမြို့မှာဈေးတွေစတင်ချောင်းတွေပိတ်ထားတယ်လို့စစ်တပ်ကလူညွှန်ရေးတွန်းပြင်စစ်ဆေးနေတာကြောင့်ဒေသခံတွေကြားမှာလည်းစိုးရိမ်မှုတွေရှိနေပါတယ်။ဒီသတင်းအပြည့်အစုံကိုတော့ရန်ကုန်ကပေးပို့ထားတာကိုရန်နိုင်ပြောပြပေးပါအောင်ရှင်။
ရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့စစ်ကောင်စီတို့စီရေးတက်မာနေတဲ့ရခိုင်မြောက်ပိုင်းကပုံနှချုံမြို့နယ်မှာမနေ့ကညနေပိုင်းကစစ်သားတအုပ်ကိုအေအေဘက်ကဖမ်းဆီးသွားပြီးနောက်ပြစ်ခတ်တံတွေထွက်ပေါ်လာပြီးဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိတယ်လို့ပုံနှချုံဒေသခံတအုပ်ကပြောပါတယ
်။ဟုတ်ကဲ့ကောမနေ့ကဟိုဟိုဘယ်လိုရှိမလဲ။နှစ်နာရီခွဲဝန်းကျင်လောက်မှာဟိုကမာယတာရုံချေနားလောက်မှာပဲဟိုဖြစ်တယ်ဟိုစစ်သားတယောက်ကိုဟိုကအေအေကဖမ်းတော့တော့နောက်ပိုင်းဟိုကတနေ့ပြည်တင်တွေထွက်လာတဲ့အဲနောက်ပိုင်းတော့ဟိုကကျွန်တော်တို့လည်းအပြင်ထွက်လို့မရတော့ဘူး။ဟုတ်အဲ့ဒါဟိုကညနေမှဖမ်းတော့တာကိုညနေဟိုက7နာရီ9နာရီလောက်မှဖမ်းတော့တာဟိုကကြားတလောက်ကတော့ကို6ရောက်လောက်တော့ပြောတယ်ဟုတ်တိတိကျတော့ဘယ်သူမှမတိကျဘူးက
ဒီကနေ့မနေ့ပိုင်းမှာလည်းပုံနှချုံမျိုးပေါ်မှာလမ်းသွားလမ်းလာတွေမရှိသလိုဈေးတွေနဲ့စားသင်ကျောင်းတွေကိုလည်းပိတ်ထားပြီးတော့တစ်မျိုးလုံးတိတ်ဆိတ်နေတယ်လို့ဒေသခံတူကပြောပါတယ
်ဒီနေ့မနေ့ကတည်းကဟိုကဈေးတွေအကုန်လုံးပိတ်ထားတယ်လမ်းမှာလည်းလမ်းတော်လမ်းလာဘာမှမရှိဘူးအကုန်လုံးကိုယ်ဝင်မှာကိုကြီးပဲဟိုအေးဆေးကွာကိုပဲဟိုကနေကြတယ်အပြင်ထွက်ပြီးဟိုကလူစားတာတော့ဘာလို့ဘာမှမရှိဘူးမျိုးကတော့တိတ်ဆိတ်နေတာပေါ့
မျိုးပေါ်နဲ့လမ်းစုံလမ်းကွာတွေမှာစစ်ကောင်စီတပ်သားတွေကနေရာယူထားသလိုအိမ်တွေကိုလည်းဝင်ရောက်စစ်ဆေးတာတွေရှိတယ်လို့ဒေသခံတွေဘက်ကပြောပါတယ်ပုံနှချုံဒေသခံအမျိုးသမီးတဦးကကိုယ်အိမ်မှာကိုနေတာတောင်ဘယ်အချိန်လာဖမ်းမလဲဆိုပြီးစိုးရိမ်နေရတယ်လို့ပြောပါတယ်
။အော်ဟုတ်ကူလက်ရှိညီမတို့ပုံသားမျိုးမှာပေါ့နော်အဲ့လိုစစ်တပ်ကဒေသခံကိုဖမ်းနေပြီးတော့ဟိုမြို့ထဲကိုဝင်နေအဲ့လိုဆိုတော့ညီမတို့မြို့ပေါ်ကလူတွေကအကုန်ဘသူမှအင်းအပြင်မထွက်ရရတော့ဘူး။မလုံရှုံပါဘူးအိမ်ထင်းမှနေရတယ်ဘာလို့လဲဆိုသူတို့တွေကအမြဲမြို့ထဲကိုဝင်နေလူတွေကိုစစ်တပ်အဲ့လိုမျိုးဆိုတော့အိမ်ထဲကနေလည်းဖမ်းခေါ်အချိန်ကြီးကိုစီရောက်လာနိုင်ရပါတယ်အဲ့လိုမျိုးပေါ့အင်းဒီမှာနေရာလေးလုံချုံမှုကတိတ်တိတ်ချာမရှိပါဘူ
းဒါပြင်ရသေးတောင်မျိုးနယ်သာစီကုန်းကြေးရွာမှာလည်းဒီကနေ့မနက်ပိုင်းကလေခွင်းတစ်ခုမှပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့ရွာကန်လင်မယားအုပ်ဒဏ်ရာရရှိခဲ့တယ်လို့ရသေးတောင်ဒေသခံကိုကျော်မင်းခိုင်ကပြောပါတယ်အ
ဲဒီနေ့မနက်ပိုင်းကပေါ့ရသေးတောင်ရဲ့ဟိုအနောက်ဖက်ရှမ်းမှာရှိတဲ့မယူကန်းဒီတော့သာစီကုန်းကြေးရွာဆိုတာအဲ့မှာဟိုအသက်50ကျော်ဟိုအမျိုးသားတဦးရဲ့အမျိုးသမီးတူတို့ဟိုလင်မယားနှစ်ယောက်ပေါ့ကတဲ့ဖြေတဲ့ခါမှာဟိုမိုင်းလိုထင်ရတဲ့ဟာတခုပောက်ခွေပြီးတော့သူတို့ထိခိုက်တံရတာတော့ရှိတယ်။အဲဒါအမျိုးသမီးသူအမျိုးသမီးဖြစ်တဲ့ဒီသူဟိုမျက်နှာမှာတော့ဒီတံရနေနေများရယ်ဟိုမျက်လုံးတစ်ဖက်တောင်ထိသွားတဲ့ပုံပဲ။ဟိုအမျိုးသားမှာတော့တိတ်ပြီးပြီးထင်ရတာမတွေ့ရဘူ
း။စီးရဲတင်းမာနေတဲ့ရခိုင်မြောက်ပိုင်းမှာစစ်ကောင်စီတက်တဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့ထိတိုက်တွေ့တာတွေရှိနေပြီးနှစ်ဖက်ညီနိုင်လို့မရတဲ့အခြေအနေရှိနေတယ်လို့ရခိုင်နန္ဒကိုင်အေအဖွဲ့ဘက်ကပြောဆိုထားတာတွေရှိပါတယ်။လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကအင်အားတိုးမြင့်လာတဲ့လုံခြုံရေးတင်းကျပ်စစ်ဆေးတာတွေရှိနေပြီးတော့ရခိုင်နန္ဒကိုင်တပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကိုဖမ်းဆီးနေတာတွေလည်းရှိနေပြီးတော့တစ်ဖက်မှာလည်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုအေအဖွဲ့ကဖမ်းဆီးတာတွေရှိနေတာပါ။စစ်ကောင်စီဘက်ကရခိုင်ပြည်သူတွေနဲ့အေအဖွဲ့ဝင်တွေကိုဖမ်းဆီးနေတာတွေကြောင့်အေအဖွဲ့အနေနဲ့စစ်ကောင်စီတပ်သားတွေကိုဖမ်းဆီးရတာဖြစ်ပြီးတော့ဖမ်းဆီးထားတဲ့အေတပ်ဖွဲ့ဝင်တွေနဲ့ပြည်သူတွေကိုလွတ်ပေးမှသာဖမ်းဆီးထားတဲ့စစ်ကောင်စီတပ်သားတွေကိုပြန်လွတ်ပေးမယ်လို့ပြီးခဲ့တဲ့ရက်ပိုင်းကသတင်းစာရှင်းလင်းပွဲမှာရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့ပြောခွင့်ရခိုင်သူခါကပြောဆိုထားပါတယ်ခင်ဗျာ။